ညကိုရီးယားအစိုးရကစိတ်ကမ်းမြူစင်ပေါ်ကနေဒုံးကျည်စမ်းသက်လိုက်တာကြောင့်အုပ်အုပ်ချက်ချက်ဖြစ်နေတဲ့တောင်ကိုရီးယားနိုင်ငံကိုအမေရိကန်ဒုတိယသမ္မတရောက်ရှိနေပါတယ်။ညကိုရီးယားနိုင်ငံရဲ့ဒုံးကျည်စမ်းသက်မှုကတော့မအောင်မြင်ခဲ့ပါဘူး။အခုအချိန်မှာစင်ခေါ်ချက်တွေရှိနေတဲ့အချိန်ဖြစ်ပေမဲ့ရဲရင်တဲ့ပြည်သူတွေနဲ့အမေရိကန်ရဲ့တမိုင်းဝင်မဟာမိတ်တောင်ကိုရီးယားနိုင်ငံ all over the world, but especially here in the Asia Pacific.
အခုချိန်ဟာကမ္ဘာတလောအခက်အခဲအကျက်တဲတွေရှိနေချိန်မှာအထူးသဖြင့်တော့အာရှပစိဖိတ်ဒေသမှာဖြစ်ပါတယ်လို့ဒုတိယသမ္မတကပြောဆိုခဲ့ပါတယ်။ညစာစားပွဲမတိုင်ခင်မှာလည်းဒုတိယသမ္မတကအမေရိကန်တပ်ဖွဲ့ဝင်တွေနဲ့အတူဖျားเจ้าမှာ Easter ဝတ်ပြုပွဲတက်ရောက်ပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်အစိုးရရဲ့စစ်အင်အားပြသတဲ့ပွဲလို့ကမ္ဘာတလောအစိုးရတွေကရှုမြင်ကြတဲ့မျိုးတော်ပြုံရန်ကကြီးကျယ်လာတဲ့စီးရီးပြအခမ်းအနားတွေအပြီးနောက်တနေ့မှာမြောက်ကိုရီးယားကဒုံးကျည်ဆက်သက်ပြစ်လွတ်တာဖြစ်ပါတယ်။မြောက်ကိုရီးယားရဲ့မအောင်မမြင်ဖြစ်ခဲ့တဲ့ဒုံးကျည်ဆက်သက်မှုကိုအမေရိကန်သမ္မတနဲ့သူ့ရဲ့စစ်ဖက်ဆိုင်ရာအဖွဲ့တို့ကသိရှိထားပြီးဖြစ်တဲ့အကြောင်းနဲ့သမ္မတဘက်ကတစုံတရာမှတ်ချက်ပေးထားတာမရှိသေးဘူးလို့အမေရိကန်ကာကွယ်ဝင်ကြီးဂျင်မက်တစ်စ်ကအကြေညာချက်ညားချက်ထုတ်ပါတယ်။မြောက်ကိုရီးယားတို့ဒုံးကျည်ဆက်သက်ပြီးမကြခင်မှာပဲအမေရိကန်စစ်တပ်ရဲ့ပစိဖိတ်ဒေသကုကရေးဌာနကထုတ်တဲ့ညားချက်မှာတော့ဒုံးကျည်ကပြစ်လွတ်လိုက်ပြီးပြီးချင်းမှာပဲပောက်ကွဲသွားတာဖြစ်ပြီးဒုံးကျည်အမျိုးအစားကိုဆန့်စစ်နေတယ်လို့ဖော်ပြထားပါတယ်ရှင်။